မင်္ဂလာပါခင်ဗျာဒီတစ်ပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာငြိမ်းချမ်းရေးကိစ္စရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦကိစ္စဝန်ပြည်နယ်ဝန်ကြီးချုပ်ယာရုကနှုတ်ထွက်တဲ့ကိစ္စတွေနဲ့ပတ်သက်လို့သတိထားမိတဲ့စကားတချို့ကိုပြန်ပြီးတော့ဖောက်သွင်းချခြင်းပါတယ်ဝန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာယာရုနဲ့ပတ်သက်လို့ဘယ်သူမှအပြစ်မတင်ပဲသူ့သဘောနဲ့သူတိုက်ခါရှိရှိနှုတ်ထွက်သွားတာဖြစ်တဲ့အတွက်ဒီစိတ်ဓာတ်ကိုပါတီကတန်ဖိုးထားတဲ့အကြောင်း NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကပြောလိုက်ပါတယ်ဖေဖော်ဝါရီ19ရက်နေ့က DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဦးဝင်းထိန်ကအခုလိုပြောနေတာဖြစ်ပါတယ်
သူအနေအထားတိုင်းစားရီတက်တဲ့ complaint တွေတက်တဲ့အခါမှာပါတီအနေနဲ့အလားဦးညမဲကောင်းဆောင်တဲ့စွမ်းစီအဖွဲ့ဖွဲ့တယ်။မြင်ရတာစစ်စစ်တယ်။အဲ့ဒီကနေထောက်တင်ပြရတဲ့ဟာကိုကျွန်တော်တို့ရှိတင်ပြတဲ့ဆိုတော့ကျွန်တော်တို့ကဆွတ်ဖွဲ့ကိုကြောက်ကြရမှာ။ကြောက်ကြတော့ကြာခဲ့ပါပြီ။တိုးတော့လည်းအခုမှအေးအေးယူတာပေါ့။ဒီလူကတော်တာကတို့ကနေသူဒီရာလူနဲ့ဒီနယ်ပတ်သက်လို့ဆွေးနွေးပြောတဲ့ဟာကိုသူတို့သဘောနဲ့သူတိတ်ခါရှိထွက်သွားတယ်။တတိရှိထွက်သွားတယ်။အဲ့လိုထွက်တဲ့ခါမှာဘယ်သူမှမပုတ်ခတ်ဘူးဘယ်လိုမှလည်းဘာမှလည်းပြစ်မတင်တဲ့ခါမှာဒီလူကအဲ့ဒါကအရင်ချီးကျူးစရာကောင်းတယ်။တော်ဆန်းစီကျတို့အမျိုးသားညီမဆိုတော့အမြဲတမ်းတမောထားမဲ့စိတ်တက်တယ
်။သူ့အနေနဲ့ပါတီကိုမကြိုက်လို့နှုတ်ထွက်တာမဟုတ်ပဲအေးအေးဆေးဆေးနားယူခြင်းလို့ပါတီကနေနှုတ်ထွက်တာပါလို့ယာတုကနှုတ်ထွက်ဆဲဆဲမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောလိုက်ပါတယ်။ NLD ပါတီကိုမကြိုက်လို့နှုတ်ထွက်တာဖြစ်တဲ့အကြောင်းဦးမင်းမင်းဦးကပြောကြားခဲ့တယ်ဆိုပြီးတော့7 day သတင်းစာမှာတွေ့ဆုံမေးမြန်းချက်မှာဖော်ပြပြီးပြုလုပ်တဲ့ဖေဖော်ဝါရီလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဦးမင်းမင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ကိုကဒီပါတီကိုကြိုက်လို့ဝင်လာတာနော်။ခုချင်းနေမှာကိုဒီစကားတော့ပြောရရင်ဟိုမကြိုက်လို့ထွက်တာမဟုတ်ကိုကလုံးဝလွတ်လပ်အေးဆေးပြတ်နေချင်တယ်။နိုင်ငံကြီးလောကထွက်တာလည်းမဟုတ်ဘူး။ကိုခုလက်ရှိမှာအေးအေးချမ်းချမ်းကိုထွက်တာတော့အကုန်လုံးထွက်သွားစေချင်တယ်လို့ပြောနေပြောတာနော်။တဘောပါလားမသိဘူး။ဟိုဝင်ကျုပ်တဝင်ရောကိုနားယူမယ်။ကိုဝင်ကြီးကြံလို့တော့မနေ့ကပြန်တင်လိုက်တယ်။ဝင်ကြီးကလည်းနှုတ်ထွက်ပြီးပြီ။နောက်ထွက်တော့ကိုစလဲရောပါတီကအကုန်လုံးနှုတ်ထွက်ပြီးကိုကအေးဆေးပြတ်နေချင်တဲ့တဘောနဲ့ပြောလိုက်တာနော်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဝန်ကြီးချုပ်ယာရုကနှုတ်ထွက်တဲ့ကိစ္စမှာပါတီကနှုတ်ထွက်ခိုင်းလို့နှုတ်ထွက်တာဖြစ်တယ်လို့ဦးမင်းမင်းဦးကိုကော်မတီဖွဲ့စစ်ဆေးခဲ့တဲ့ NLD ပါတီရဲ့အတွင်းမှုဖွဲ့ဝင်ဦးညံဝဲကပြောလိုက်ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပါတီကိုမကြိုက်လို့နှုတ်ထွက်တာဖြစ်ကြောင်း7 day သတင်းစာတွေ့ဆုံမေးမြန်းချက်မှာပါခဲ့ပြီးသတင်းတော့တွေကမေးမြန်းရမှာဦးညံဝဲကအခုလိုပြောလိုက်တာဖြစ်ပါတယ
်။စကားတခွန်းပြောတယ်။လူကြီးတွေသူ့ကိုမကြိုက်ရင်ကျွန်တော်ချက်ချင်းထွက်ပါမယ်။လူကြီးတွေကထွက်ခိုင်းရင်ချက်ချင်းထွက်ပါမယ်သူပြောတယ်။အဲ့တနေ့ကသွားတော့သူ့ကိုပြောတယ်ခင်ဗျာအဲ့ဒီဟာဟုတ်တယ်တဲ့ထွက်ရမှာထွက်လို့ထွက်ဆိုတော့သူနှုတ်ထွက်တာလေ
ရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦပြန်လဲဆောက်ဖို့နှစ်ပေါင်းများစွာစောင့်ဆိုင်းခဲ့ရတဲ့အတွက်အခွင့်အရေးရတဲ့အခါမှာအများဆုံးအကောင့်ထဲပေါ်လို့ကြောင့် NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းကပြောလိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့ကတက္ကသိုလ်အဆောက်အဦပြန်လဲတည်ဆောက်ဖို့အတွက်ကော်မတီဖွဲ့ဖို့ဆွေးနွေးပွဲတစ်ခုကိုရန်ကုန် NLD ရုံးချုပ်မှာပြုလုပ်တဲ့အစည်းအဝေးမှာဦးညံဝင်းကအခုလိုပြောလိုက်တာပ
ါကျွန်တော်တို့အချိန်နေရပြောရရင်တော့ဒီလောက်နှစ်ပေါင်းမြောက်များစွာကြာအောင်စောင့်ဆိုင်းခဲ့ရတဲ့ကိစ္စဖြစ်လာပြီးရလာပြီးဆိုတော့ကျွန်တော်တို့ဘက်ကလည်းအများဆုံးပဲလို့မှာ
တက္ကသအဆောက်ဦးတိဆောက်ရင်းမှာအစိုးရအဖွဲ့ကပံ့ပိုးပေးတာသာဖြစ်ပြီးဝင်ရောက်ပါဝင်မှာမဟုတ်ဘူးလို့88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမြအေးကပြောလိုက်ပါတယ်တက္ကသအဆောက်အုံပြန်လဲတိဆောက်ရင်းမှာရန်ကုန်တိုင်းအစိုးရကဥဆောင်ပါဝင်နေတဲ့အပေါ်ကျောင်းသားဟောင်းတွေအကြသဘောထားမျိုးကွဲနေရတဲ့ပတ်သက်ပြီးဖေဖော်ဝါရီ22ရက်နေ့ကအစည်းအဝေးပြီး RFA ကမေးမြန်းရမှာအစည်းအဝေးတက်ရောက်ခဲ့တဲ့ကိုမြအေးကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဒီအစိုးရကူတိုင်းလည်းပုံဝင်လင်းလင်းပြောတယ်။ရောင်းတိုင်းဝင်ချုပ်လည်းပြောတယ်။ဒါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလူလည်းပြောတယ်။အစိုးရကပံ့ပိုးပေးတဲ့အပိုင်းပဲအစိုးရဝင်ရောက်ပြီးဆွတ်ဖက်မှာမဟုတ်တယ်လို့အစိုးရအဖွဲ့တွေကလူတွေကလည်းကော်မတီထဲမှာထဲထဲဝင်ဝင်ပါမယ်ပုံစံမျိုးမရှိဘူး။အဲ့တော့အစိုးရပံ့ပိုးပေးမှာပဲဖြစ်တယ်
။တက္ကသအဆောက်ဦးဘယ်မှာဆောက်မယ်ဘယ်တော့ဆောက်မယ်ဘယ်ပုံစံဆောက်မယ်ဆိုတာကိုနောက်အစည်းအဝေးမှာဖွဲ့တဲ့ကော်မတီကပဲညှိနှိုင်းတိုင်ပင်ဆုံးဖြတ်မှာဖြစ်တယ်လို့တက္ကသကျောင်းသားခေါင်းဆောင်ကိုစရာလွန်ကပြောလိုက်ပါတယ်။ဖေဖော်ဝါရီ22ရက်နေ့ကရန်ကုန် NLD ပါတီရုံးချုပ်မှာကျင်းပတဲ့အစည်းအဝေးမှာကိုစရာလွန်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီနေရာမှာပဲစောက်ချင်တာရှိတယ်။ဒီနေရာမှာမဟုတ်ဘဲတခြားနေရာမှာစောက်ချင်တာရှိတယ်။ဒီမြေခွက်လိုက်ကြီးကိုပဲအာနာရှင်ကဖေဖော်ခဲ့တဲ့တရုတ်တော်တွေနဲ့ပြချင်တာရှိတယ်။အစောက်ဦးကိုအထက်မြေစောက်ချင်တာရှိတယ်။ဒီပုံစံတိုင်းမြေစောက်ချင်တာရှိတယ်။စိတ်ဆန္ဒအမျိုးမျိုးရှိနေကြပါတယ်။အဲ့တော့အဲ့ရှိနေတဲ့စိတ်ဆန္ဒအမျိုးမျိုးအားလုံးကိုအားလုံးဆွေးနွေးပြေဆုံးဖင်ရှားပြီးတော့ကျွန်တော်ဆုံးဖြတ်သွားမှာပါ။အဲ့ဒီဆုံးဖြတ်မဲ့အဖွဲ့ကြီးဒီကော်မတီကလာမယ့်28ရက်နေ့မှာဖွဲ့စည်းမဲ့ကော်မတီကိုဆုံးဖြတ်မှာပါ။
NCA အပြစ်ခတ်ရစေးလမ်းကြောင်းဟာ NCA ကိုလက်မှတ်ထိုးတဲ့အဖွဲ့လက်မှတ်မထိုးတဲ့အဖွဲ့နဲ့အရင်စစ်ဆိုးရလက်ထက်ကငင်းကြိုင်းစာချုပ်အဆင့်30လက်မှတ်ထိုးခဲ့ပြီးအဖွဲ့ဆိုပြီး3ဖွဲ့ကွဲပြားစေခဲ့တဲ့အကြောင်း NCA လမ်းကြောင်းဟာငင်းကြိုင်းကိုမဖော်ဆောင်နိုင်ပဲတိုက်ပွဲတွေပြင်းထန်လာတဲ့စိန်ခေါ်မှုတွေသာများလာကြောင်းဒါကြောင့်တခြားနည်းကိုရွေးဖို့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ခေါင်းဆောင်ပေါ့ယူချန်းကတိုက်တွန်းလိုက်ပါတယ်ဖေဖော်ဝါရီ22ရက်နေ့ကပန်ဆန်းမှာကျင်းပတဲ့အပြစ်ခတ်ရစေးလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံအဖွဲ့မှာဥပဒေချမ်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ငင်းချမ်းရေးအတွက်ညီလာခံတက်ဆွေးနွေးအမြန်ဖြစ်ရှင်းနိုင်ဖို့ တိုက်ခိုက်မှုတွေဖြစ်လာရင်ဖြည့်ရှင်းဖို့နီးနာရှိတဲ့အတွက်အပြစ်ခတ်ရစေးစာချုပ် NCO လက်မှတ်ထိုးစေခြင်းကြောင့်နိုင်ငံလေးလာသူစာရေးဆရာဦးကျော်ဝင်းကပြောလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့က DBB ရုပ်သံသတင်းစီစဉ်မေးမြန်းခန်းမှာဦးကျော်ဝင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ထိုးတာနဲ့ထိုးလိုက်စမ်းတော့လက်မှတ်ထိုးလိုက်တာကမူလစာကိုတော့လီးသွားတယ်။နောက်တစ်ခုကကျွန်တော်ကိုယ်လည်းထိုးစေတယ်။ဘာလို့လဲဆိုတော့လက်မှတ်မထိုးလို့အခုလိုစေပြိပကတွေဖြစ်ကြပြီဆိုရင်ဘသူမားတယ်ဘသူမားတယ်ပြောလို့တော့ကဲစစ်ဖြစ်နေတာလက်မှတ်ထိုးထားတယ်ဆိုရင်တော့အခုလိုထိခိုက်မှုတွေ engage တွေဖြစ်လို့ရှိတယ်ဘသူမားတယ်ဘသူလို့လဲဆိုတာသူတက်ဆိုင်ရမှာနဲ့ရရှင်းလို့ရောက်လို့ကျွန်တော်တို့ထိုးစေချင်ထိုးလိုက်ခြင်းအပြင်မူလဆိုင်ကိုနေတာ
ဤတော်စုကြီးတိုးတက်ဖို့အားလုံးဟာသဘောထားကြည့်ဖို့လိုအပ်ပြီးတော့တိုင်းရင်းသားတွေအနေနဲ့စစ်မှန်တဲ့ပြည်တော်စုစိတ်သက်ရှိခြင်းဖြစ်တာနိုင်ငံအနာဂတ်အတွက်အာမခံချက်ပေးနိုင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ချင်းမျိုးသားနေခန်းနာမှာတော်အောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ Well, we got to look at this issue. Well, all of us volunteer. Volunteer ကြီးတွေအမြဲတမ်းအဓိကကြတဲ့အခြေခံအရာခုကတော့ပညာပါပညာဆိုတာသမားအနေတော့ကျောင်းဟိုကြီးကြီးကျယ်ကျယ်လေးတဲ့အကြောင်းပညာဆိုတာဟုတ်ပါဘူးကိုနေတဲ့လောကကြီးအကြောင်းကိုသိကျင်တဲ့စိတ်ဓာတ်ကအခြေခံနဲ့စဉ်းလင်းစဉ်းကျင်ရုံတရားရှိတဲ့ပညာဆိုလိုပါ
အခုမှမှတ်မှတ်သားသားစကားများအစီအစဉ်လောက်ပါပြီခင်ဗျာကြီးစုနားဆက်ရတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ